ဒီတစ်ပတ်တော့2016ခုနှစ်အတွင်းအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့ထူးခြားတဲ့အောင်မြင်မှုတွေကိုပြောပြပေးပါရစေ2016ခုနှစ်မှာ NASA အဖွဲ့အတွက်အောင်မြင်မှုတွေနဲ့အတူဝန်းနည်းပွဲဖြစ်ရတဲ့ခုကတော့အာကာသတရေကောင် John Glenn ကွယ်လွန်သွားတာပါလို့သူ့ကိုအစွဲပြုပြီးနာမည်ပေးထားတဲ့ Glenn သုတေသနဌာနမှာတာဝန်ထမ်းဆောင်နေတဲ့မြန်မာနိုင်ငံသားသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
် NASA ဌာနပေါင်း10ခုရှိတဲ့အထက်မှာကျွန်တော်ဌာနကို NASA John Glenn Center လို့ခေါ်ပါတယ်သူက85နှစ်ရှိသွားပြီဖြစ်ပါတယ်ဒီသုတေသနဌာနရဲ့85နှစ်မြောက်မှာပဲအမေရိကန်ရဲ့ပထမအဦးဆုံးကဘာပအာကာသသူရဲကောင်စနီတာဂျွန်ဂလင်းဟာအသက်65နှစ်မှာကွယ်လွန်သွားပါတယ်ဂျွန်ဂလင်းဟာ1960ခုနှစ်လောက်ကသူ့ရဲ့ကဘာပလမ်းကြောင်းလေးကိုသွားတဲ့ဂျူဒူနဲ့ဒီအရှေ့တောင်အာရှနိုင်ငံများကိုလှက်ပတ်ပြီး NASA ရဲ့အာကာသအောင်မြင်မှုလိုက်ပြီးတော့ပြခဲ့ပါတယ်ပြခဲ့တဲ့အချိန်မှာဗမာပြည်ကိုလည်းရောက်ခဲ့ပါတယ
်2016ခုနှစ်အတွင်း NASA ရဲ့ဂျူဒူတွေနဲ့အာကာသမှန်ပြောင်းတွေကလည်းဘာတွေလုပ်နိုင်ခဲ့တယ်ဆိုတာကိုကြည့်ရအောင်ပါ
ဒီ2016ခုနှစ်ရဲ့အထူးအောင်မြင်မှုကတော့လွန်ခဲ့တဲ့9နှစ်လောက်ကလွတ်ကင်နေတဲ့ဂျူနိုဆိုတဲ့ဂျူဒူကဇူလိုင်လကဂျာဂပရီဂျူရဲ့ဓာတုရုပ်တဘာဝရေမြေဥတုအနေဒါသိပ္ပံအချက်လက်တွေကိုစပြီးတော့ပို့နိုင်ပါပြီ။နောက်ဒီနှစ်မေလမှာပဲကက်ပလာဆိုတဲ့ဂျူဒူကစက်ကြာဝလာငကွေဒန်းထဲမှာဂျူအသစ်ပေါင်း1300လောက်ကိုထပ်ပြီးတော့ရှာဖွေတိရှိမှတ်တမ်းတင်နိုင်ခဲ့ပါတယ်။ဒါအပြင်မှာလည်းအာကာသမှန်ပြောင်းလို့ခေါ်တဲ့ Hubble Space Telescope ပေါ့နော် Hubble အာကာသအဝေးကြီးမှန်ပြောင်းတာဒီနှစ်မှာ JWST ဆိုရဲ့လာဖြစ်တဲ့ယူရိုပါကိုအသေးစိတ်ဓာတ်ပုံရိုက်တိုင်းယူနိုင်ပါတယ်ယူရိုပါဟာ JWST ရဲ့လာတစင်းဖြစ်ပြီးတော့ကဘာရဲ့ရေနှစလောက်နီးပါးချင်းချနိုင်ပါတယ်ကျွန်တော်တို့နေဆက်စာဝလာထဲမှာကဘာကလွဲရင်လက်ရှိရုပ်များရှိနိုင်တယ်လို့မှန်းဆထားတာယူရိုပါဆိုတဲ့ JWST ရဲ့လာလည်းပါပါတယ်
အပြည့်ပြည့်ဆိုင်ရာအာကာသစခန်းကထူးခြားတဲ့စမ်းသပ်မှုတွေကဘာတွေပါလဲ
2016ခုနှစ်မှာအပြည့်ပြည့်ဆိုင်ရာအာကာသစခန်းဟာအလေးချိန်မဲ့ဆွဲရမဲ့သိပ္ပံသုတေသနကိုနိုင်ငံပေါင်းများစွာနဲ့တွဲဖြစ်ပြီးလုပ်တာအခုဆို16နှစ်ပြည့်သွားပါပြီဒီနှစ်ထဲမှာအမေရိကန်အာကာသယာဉ်မှူး Scott Kelly ဟာအမေရိကန်နိုင်ငံရဲ့ပထမဦးဆုံးရဲအကြာဆုံးအာကာသယာဉ်မှူးအနေနဲ့အပြည့်ပြည့်ဆိုင်ရာအာကာသစခန်းထဲမှာနေခဲ့ပါတယ်ရဲပေါင်း340လောက်ဒီခိုင်းနဲ့အကြောင်း10နှစ်20လောက်အတွင်းမှာအင်ကာဂျိုကိုလူသားတွေရောက်ပါတော့မယ်အလေးချိန်မဲ့တဲ့အာကာသထဲမှာခရီးသွားနေထိုင်တဲ့အခါကြလို့ရှင်လူရဲ့ဒီကွာပြောင်းလဲမှုကဘလို့ဖြစ်လာမလဲဆိုစိတ်ပိုင်အချက်လက်တွေစုဆောင်းတာဖြစ်ပါတယ်အဲ့ဒီအထက်မှာစိတ်ဝင်စားဖို့ကောင်းတာကတော့ Scott Kelly ပြန်လာတဲ့အခါကြတော့ပြန်ပြီးဟန်နိုင်ကိုတော်တော်ကိုပြန်လှုပ်ရတယ်နောက်တစ်ခုကတစ်နှစ်နီးပါးလောက်နေလာတဲ့အခါကြတော့နေတိုင်းနေ့တူကလှုပ်တဲ့တချို့အချက်တွေကိုသူမြင်လာတယ်ဆိုတာကိုသတိထားမိပါတယ်အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတာကိုအခုစတုတေသနပြုစုံစမ်းနေပါတယ
်အင်္ဂါချိုကိုစူးစမ်းမှုအခြေအနေကရောဘယ်ထိရောက်နေပါပြီလဲ
ဒီနေ့မှာအင်္ဂါဂျိုလူသားတွေသွားဖို့အတွက်စက်တီပင်စင်လဲရှိပါတယ် Space Launch System SLS ဆိုတဲ့ဒုံးကျန်ကျွတ်တင်တာနောက်တစ်နှစ်နှစ်လောက်နေလို့ရှိရင် Florida တန်းကြီးကနေဒီအငူကနေသူ့အတွက်စောက်ထားတဲ့ဒုံးပစ်စင်ကနေပြီးတော့မှဒီဒုံးကျန်အစ်စ်ကိုတန်းကြီးမှာဖြစ်ပါတယ်နောက်တစ်ခုကတော့အင်္ဂါဂျိုပတ်လန်းချောင်းကိုကျွတ်တင်ထားတဲ့ MR ပေါ့နော် Mars Reconnaissance Orbiter ဆိုတဲ့ဂျိုဒုကအင်္ဂါဂျိုရဲ့ဂျိုင်ဝိုင်းကြီးတစ်ခုထဲမှာအလွန်ကြီးတဲ့သဘောမှအကြီးဆုံးရေအိုင်ကြီးတဲ့တောင်ကြီးတဲ့ဒီရအင်္ဂါဂျိုမျက်နှာပြင်မြေသွားရဲ့အောက်မှာရှိတယ်ဆိုတာကိုစပြီးတော့သတင်းပို့တိုင်းနိုင်ခဲ့ပါပြီ။အဲ့တော့လွန်ခဲ့တဲ့7နှစ်လောက်ကတင်ထားခဲ့တဲ့ Mount Susan Curiosity ဆိုတဲ့သက်ရုပ်လေးဟာအခုချိန်ကအင်္ဂါဂျိုမှာအောက်ဆီဂျင်ဒူးတဲ့ပမာဏဘလောက်ရှိတယ်ဆိုတဲ့ဟာကိုတိုင်းတာခဲ့ပြီးအချိန်ကကဘာလေတူးနီးပါးလောက်ကိုရှိတဲ့အောက်ဆီဂျင်ရှိခဲ့တယ်ဆိုတာကိုရှာဖွေတွေ့ရှိခဲ့ပါတယ်။ Curiosity ဆိုတဲ့ Mount Dumas ရုပ်ကလေးကဘယ်ကြောက်သားမျိုးကိုလေ့လာမလဲဆိုတဲ့ဟာကိုသူဟာသူအိပ်ပံအချက်လက်တွေကိုနှိုင်းယှဉ်ပြီးတော့သူလိုချင်တဲ့ကြောက်သားတွေကိုရှာသူဟာသူတူးပြီးတော့မှယူပဇီဝဓာတုအချက်လက်တွေအကုန်လုံးကိုစပြီးတော့ပို့နိုင်ပါပြီ
။အာကာသနည်းပညာတွေအပြင်ကမ္ဘာမှာလူသားတွေအချို့ပြုဖို့အတွက်လုပ်နိုင်တာတွေကိုလည်းကြည့်ရအောင်ပါ
။ MicroLink Company ဆိုတဲ့ပုဂ္ဂလိယပိုင်ကုမ္ပဏီနဲ့ NASA နဲ့တွဲပြီး NASA အထောက်အကူနဲ့ဆိုလာပြားတစ်ခုကိုထုတ်နိုင်ပါတယ်။အဲဒီဆိုလာပြားစက်ကူလောက်ပါပြီးလိတ်ပြီးတော့လည်းတည်သွားလို့ရပါတယ်။နောက်တစ်ခုကတော့ Layer 3ဒီ Electron Z တို့ကောက်ရိပ်ဆက်တွေကိုအရင်တုန်းကတော့လူကိုယ်တိုင်မောင်းပါတယ်။အခု NASA ကနေပြီးတော့ GPS နဲ့ထိန်းချုပ်စနစ်နဲ့ Electron ကောက်ရိပ်တဲ့ဆက်တွေအကုန်လုံးလူမပါပဲနဲ့ကောက်ရိပ်လို့ရအောင် Electron လို့ရအောင်ခန့်တီးပေးခဲ့ပါတယ်။ဒီနှစ်ထဲမှာ စကြဝဠာမှာစူဇန်တဲ့အခါမှာတုံးတဲ့စက်တီကိုဒီကဘာပေါ်မှာပြန်တုံးတဲ့ဤပညာတွေမှာတော့အင်္ဂါဂျူပေါ်တင်ထားတဲ့ဂျူရူရဲ့ကင်မရာတွေရဲ့သူတို့ရဲ့ resolution ပေါ့နော်အသေးစိတ်ကိုတိတ်ကြည့်နိုင်တဲ့ဟာကိုအခုကင်းထောက်လေမြန်နေရနေဒီတကဘာလုံးရဲ့မြင်မျက်နှာပြင်ရိုက်ဒီကဘာရဲ့ယာတိကုတုကိုပို့ပြီးအတိတိကျကျတိုင်းနိုင်ပါတယ်နောက်တစ်ခုကပစ်တော်ချိန်တိုင်ရေးမှာ aerial photography ပေါ့နော်ကောင်းကင်ကနေပြီးဓာတ်ပုံရိုက်တဲ့ဟာကိုအသေးစိတ်ကိုင်းလို့ရအောင်သုံးရအောင် NASA ထွင်ထားတဲ့ကင်မရာကိုသုံးပါတယ်အဓိကနောက်တစ်ခုဘယ်နေရာမှာသွားအသုံးဝင်လဲဆိုလို့ရှိရင်ဒီပစ်တော်မီးလောင်ရဲ့အခါကျလို့ရှိရင် area ဘလောက်အထိပြန့်နှံ့ပြီးတော့ဘလောက်မီးပြင်းပြင်းနဲ့ဘယ်နေရာမှာလောင်နေလဲဆိုတဲ့ဟာကိုအတိအကျပြောနိုင်တဲ့ကင်မရာတွေစသုံးလို့ရနေပါပြီ။နောက်ခုကရှေးဟောင်းမြို့ကြီးတွေမြို့ပြည့်ကြီးတွေကဘယ်နေရာမှာရှိနိုင်တယ်ဆိုတဲ့ဟာကိုဒီ aerial photography နဲ့ကောင်းကင်ကနေပဲဓာတ်ပုံရိုက်တဲ့ဤပညာမှာဒီ NASA သုံးတဲ့ကင်မရာတွေကိုစသုံးနေကြပါပြီ
။ NASA ကလူသားတွေအတွက်အကျိုးရှိစေတဲ့ဒီနှစ်အတွင်းတီထွင်မှုတချို့လည်းရှိပါသေးတယ်
။ NASA ကတီထွင်ပေးတဲ့နောက်တစ်ခုကတော့ကျွန်တော်တို့လက်ကင်ဆယ်လူလာဖုန်းတွေကို app တစ်ခု download လုပ်ပြီးတော့လက်မလောက်လက်တန်းလောက်ရှိတဲ့ set ကလေးကို battery charger လုပ်တဲ့နေရာလေးမှာထည့်လိုက်တာနဲ့ဒီဆယ်လူလာဖုန်းကမီးလောင်နေတဲ့မီးခိုးငွေတွေဘလောက်ရှိထွက်နေသလဲ၊ပူချိန်ဘလောက်ရှိပြီးဘလို့တန်းငွေတွေကကိုယ်ပတ်ဝန်းကျင်တွေမှာရှိလဲပေါ့နော်။ carbon monoxide sensor တို့ဒီ oxygen sensor တို့ပြောင်းသွားပြီးတော့သုံးလို့ရတဲ့ဤပညာကို NASA နေပြီးတော့လူတွေသုံးဖို့အတွက်ကိုအကူအညီထောက်ပံ့ခဲ့ပါတယ်။
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော်။